မြန်မာနိုင်ငံကအထည်ချုပ်အလုပ်သမားတဝက်လောက်ဟာလှုပ်ခါလှစာမလုံလောက်မှုကြောင့်ကျွေးမီပြဿနာနဲ့ရင်ဆိုင်နေကြရတယ်လို့နိုင်ငံတကာလူမှုကူညီရေးအဖွဲ့ Oxfam နဲ့အလုပ်သမားအခွင့်အရေးဆိုင်ရာအဖွဲ့အစည်းတွေကပြောလိုက်ပါတယ်။အထည်ချုပ်အလုပ်သမားတွေဟာတစ်ပတ်မှာ6ရက်တစ်ရက်မှာ17နာရီနှုန်းနဲ့အလုပ်လုပ်ကြပေမဲ့လည်းစီးရီတွင်နဲ့နေဆဲပဲလို့ဆိုပါတယ်။သတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်
။ Oxfam နဲ့အလုပ်သမားအခွင့်အရေးဆိုင်ရာအဖွဲ့အစည်းတွေပူးပေါင်းပြီးမြန်မာပြည်ကအထည်ချုပ်အလို့သမားတွေရင်ဆိုင်ကြုံတွေ့နေရတဲ့ပြဿနာတွေကိုစစ်တမ်းကောက်ယူထားတဲ့ Made in မြန်မာဆိုတဲ့သုတေသနအစီရင်ခံစာကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်။အထည်ချုပ်အလို့သမားအများစုဟာအချိန်ပိုလောက်ခနဲ့စုကြည်အပါအဝင်ပြည်ညလောက်ခလာစာ 32,000 ကျပ်ရရှိပေမဲ့လည်းသူတို့ရဲ့အခြေခံကုန်ကျစရိတ်ကိုမကာမိသလို43ရာခိုင်နှုန်းသောအထည်ချုပ်အလို့သမားတွေမှာပြည်ညအကျွေး 9,800 ကျော်ရှိတယ်လို့ Oxfam အဖွဲ့ရဲ့မူဝါဒဆိုင်ရာအကြံပေးMiss Daisy Gardner ကအထည်ချုပ်အလုပ်သမားတွေအခြေအနေကိုဖော်ပြထားတဲ့အစီရင်ခံစာနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
်။ဒီအစီရင်ခံစာမှာဖော်ပြထားတဲ့အပိုစုကြီးအပါအဝင်ပြည်မြလစာ 32,000 ကျပ်ဆိုတဲ့ပမာဏကသူတို့ရဲ့အခြေခံအသုံးစရိတ်တွေကိုမကာမိဘူးလို့အထည်ချုပ်သမားတွေကပြောပြကြပါတယ်။သူတို့တွေကတဝက်လောက်ကလည်းကျွေးမီပြဿနာတွေနေရင်ဆိုင်နေကြရတာပါ။အစိုးရကအနည်းဆုံးလောက်ခလာစာမတက်မက်ခင်ကလေးကစစ်တမ်းကောက်ထားတဲ့ဒီ 32,000 ကျပ်ဆိုတဲ့ပမာဏကလက်ရှိအခြေအနေထိအကျုံးဝင်နေပါသေးတယ်။ဒါဖြစ်လို့လဲဆိုတော့အစိုးရကတက်မက်ထားတဲ့အနည်းဆုံးလောက်ခလာစာကတစ်လကို 38,000 ကျပ်ဖြစ်ပါတယ်။ကျမတို့စစ်တမ်းကတွေ့တဲ့ 32,000 ကျပ်ဆိုတဲ့ပမာဏကိုကြည့်ချင်းအဖြစ်လက်ရှိအထည်ချုပ်အလုပ်သမားတွေကြုံတွေ့နေရတဲ့လူနေမှုစနစ်ပေါ်အခြေခံပြီးအနည်းဆုံးလောက်ခလာစာပမာဏကိုထပ်ပြီးညှိနှိုင်းစရာမလိုတော့ပါဘူး။
အထည်ချုပ်အလုပ်သမားတွေရဲ့40ရာခိုင်နှုန်းကျော်ဟာလုပ်ငန်းခွင်မှာလုံခြုံမှုမခံစားရသလိုဖိနှိပ်ခံရတဲ့လုပ်ငန်းခွင်ဝင်းကျင်မှာလုပ်ကိုင်နေကြရတယ်လို့လည်းဒီအစိုးရခန့်ဆောင်မှဖော်ပြထားပြီး2015ခုနှစ်စက်တင်ဘာမှာအနှိမ့်ဆုံးလုပ်ခလာစာတရက်ကို3600နှုန်းအစိုးရကသတ်မှတ်လိုက်ပြီးမယ်လေအဲ့ဒီပမာဏကအထည်ချုပ်အလုပ်သမားတွေအတွက်လုံလောက်မှုမရှိသေးဘူးလို့ဆိုပါတယ်လုပ်ငန်းခွင်လုံခြုံမှုလို့ဆိုတဲ့နေရာမှာအထည်ချုပ်အလုပ်သမားတွေအနေနဲ့အလုပ်သမားအခွင့်အရေးတောင်းဆိုရင်အလုပ်ဖြုတ်ခံရမှာကိုစိုးရိမ်နေကြရတယ်လို့88မျိုးဆက်ညီငယ်ရင်းနဲ့ပွင့်လင်းလူဖွဲ့စည်းအလုတ်သမားရေးဌာနကမတ်တတ်အောင်ကပြောပါတယ
်။အဲ့ဒီကြီးရဲ့ဆက်ဆက်ပြောချင်ပါတယ်။အဲ့ဒါပါလဲဆိုတော့အလုတ်သမားတွေအလုပ်ဖြုတ်ခံနေရတာ။အခုယူနီယံတွေကယူနီယံဝင်ဖို့အတွက်တောင်မှအလုတ်သမားတွေကစိုးရိမ်နေတယ်။ပြီးရင်ကတော့ဒီ report ထဲမှာပါနေတယ်။သူတို့ဒီအလုတ်သမားတွေဒီသူတို့အခွင့်အရေးကိုသူတို့တောင်းဆိုတာနဲ့အဲသူတို့မှာအလုတ်ဖြုတ်ခံရဖို့အတွက်ချင်းချောက်ခံရပြီလို့သူတို့ကအလန်းညီနေပြီ။ဟုတ်ပါတယ်။ဘာကြောင့်လဲဆိုတော့ဒါကတကယ်ဖြစ်နေတာပါ။တကယ်ဖြစ်နေလို့လည်းတကယ်တောက်ကြရတာပါ။အဲ့တော့ဒီရက်ဒီသစ္စာကိုဘယ်လိုဖြေရှင်းနိုင်လဲဆိုလို့ရှိရင်တိုင်တောင်းမှုဂျန်တရားတွေကိုတိတိချာချာလုပ်ဖို့လိုအပ်ပါတယ်။ပြီးတဲ့အခါကျတော့တိုင်တောင်းလာတဲ့အခါမှာလည်းပဲဒီဟိုထိလောက်တဲ့ဖြေရှင်းမှုမျိုးတွေလုပ်ဖို့လိုအပ်ပါတယ်။ဆိုတော့မြန်မာနိုင်ငံမှာဒီ Freedom of Association ဖြစ်နေပြီလို့ပြောတော့ညာလည်းပဲတကယ်တကယ်ကျတော့ဟိုအလုံသမားတက်မကခေါင်းဆောင်တွေကိုယူရင်းပြီးတော့အလုံဖြုတ်ဖြစ်နေခြင်းပြီ။ဒါဟာ Freedom of Association ဖြစ်ရလားဆိုတဲ့မိန့်ခွန်းတော့ပြန်ပြီးသုံးသပ်ရမယ်လို့အစမအနေနဲ့ထင်ပါတယ်
2015ဇွန်လနဲ့ဇူလိုင်လအတွင်းအထည်ချုပ်အလုပ်သမားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးလေ့လာထားတဲ့အော့စမန်ရဲ့ဒီအစီရင်ခံစာဟာရန်ကုန်မြို့အနီးစက်မှုဇုံတွေကစက်ရုံ22ရုံကအမျိုးသမီးအထည်ချုပ်အလုပ်သမားတွေကိုအဓိကထားစစ်တမ်းကောက်ယူထားတာဖြစ်ပြီးမြန်မာနိုင်ငံစက်ရုံတွေအတွင်းကညံ့ပြင်းတဲ့အခြေအနေတွေတရားဥပဒေစိုးမိုးမှုအားနေတာတွေနဲ့အခြေခံအလုပ်သမားအခွင့်အရေးတွေကိုအလေးထားမှုကင်းမဲ့တာတွေကိုနိုင်ငံတကာကုမ္ပဏီတွေအနေနဲ့အခွင့်ကောင်းယူပြီးမြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းမှာယင်းနှိမ့်ညွတ်မှုမလုပ်ကြဘူးလေဒီအစီရင်ခံစာကအကြံပြုထားပါတယ်ရှင်